ကိုဗစ်ကပ်ဘေးကာလအတွင်းထိခိုက်မှုအများဆုံးဖြစ်ခဲ့တဲ့စီးပွားရေးလုပ်ငန်းတွေပြန်လည်နှလန့်ထူနိုင်အောင်အစိုးရထုတ်ချေထားတဲ့ချေးငွေတွေပြန်ဆက်ရမယ့်အချိန်ကိုစစ်ကောင်စီကတက်တန်းတစ်နှစ်တိုးလိုက်ပါတယ်။အထည်ချုပ်လုပ်ငန်း၊ဟိုတယ်နဲ့ခီးသွွားလုပ်ငန်း၊စိုက်ပျိုးရေးစီးပွားမွေးမြူစိုက်ပျိုးမွေးမြူရေထွက်လုပ်ငန်း၊ပို့ကုန်လုပ်ငန်း၊နောက်အသေးစားအလက်စားလုပ်ငန်းစတဲ့ထိခိုက်မှုများတဲ့စီးပွားရေးလုပ်ငန်းတွေကို NLD အစိုးရလက်ထက်2020ခုနှစ်ဧပြီလတည်းကဦးစားပေးထုတ်ချေထားတာဖြစ်ပါတယ်။စီးပွားရေးလုပ်ငန်းတွေအနေနဲ့ချင်းွေယူပြီးတစ်နှစ်ပြည့်တဲ့အချိန်မှာပြန်ဆက်ရမယ်လို့ကနဦးသတ်မှတ်ခဲ့တာဖြစ်ပေမဲ့လို့အဲ့ဒီလိုပြန်ဆက်ရမယ်အချိန်ပြီးခဲ့တဲ့ဒီ2021ခုနှစ်မေလမှာတော့ကလည်းအချိန်6လတတ်တန်းစစ်ကောင်စီကတိုးပေးခဲ့တယ်လို့အဲ့နောက်စက်တင်ဘာလမှာနောက်တစ်ချိန်6လတတ်တန်းတိုးပေးခဲ့တာပါ။အခုဒီချိန်ဟာတတိယမြောက်တက်တန်းတိုးပေးတာဖြစ်ပြီးတနည်းအထိတိုးပေးလိုက်တာလည်းဖြစ်ပါတယ်။ကိုဗစ်ကြောင့်စီးပွားရေးထိခိုက်မှုတွေဆက်ပြီးတော့ရှိနေတာကြောင့်ရောစိုက်ပျိုးရေးစီးပွားရေးလုပ်ငန်းတွေအတွက်ငွေကြေးလည်ပတ်မှုတွေအဆင်ပြေချောမွေ့စေဖို့အတွက်လည်းတိုးပေးတာဖြစ်တယ်လို့နိုဝင်ဘာလ၄ရက်နေ့နေ့စွဲနဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။စီးပွားရေးပြန်လည်နှလန်ထူလန်ရေးအတွက်လုပ်ငန်းပေါင်း6000နီးပါးကိုကိုဗစ်ရန်ပုံငွေတွေကနေအတိုးနှုန်း100%နဲ့ NLD အစိုးရလက်ထက်ကထဲကထုတ်ချေခဲ့တာဖြစ်ပါတယ်ရှင်။